အမေရိကန်နိုင်ငံအလယ်ပိုင်းမစ်ဇူရီပြည်နယ်ဖာဂါဆန်မြို့မှာဆက်ကြောတဲ့အရွယ်လူမဲတူကိုလူပြူရဲအရာရှိကတနက်နေ့ပြစ်ခတ်တပ်ဖြတ်မှုဖြစ်ပွားခဲ့တဲ့တနည်းပြနစ်ပတ်လည်နေ့မှာအကြမ်းဖက်ဆူပူမှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒုတိယနေ့အဖြစ်အကြမ်းဖက်ဆူပူမှုတွေဇက်တိုက်ဖြစ်ပေါ်နေတဲ့အတွက်အင်္ဂါနေ့အထိအရေးပေါ်အခြေအနေကြေညာထားပါတယ်။စင်လူးဝစ်မြို့လယ်မှာဆန္ဒပြသူတွေကရဲတပ်ဖွဲ့ဝင်တွေကိုကြောက်ခဲတွေပလင်းနေနဲ့ပြစ်ပောက်ခဲ့တဲ့အတွက်ဆန္ဒပြသူ200ဆင်လောက်ကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လွတ်လပ်စွာပြောဆိုခွင့်ကိုထောက်ခံပေးမယ့်အရေးအရှိတွေအမိန့်ကိုမနာခံတဲ့သူတို့လုံဆော်သူတွေအနေနဲ့ဖမ်းဆီးထိန်းသိမ်းခံရမယ်လို့ Twitter လူမှုကွန်ရက်ကတဆင့်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်။ Ferguson မြို့လမ်းမတွေပေါ်မှာလူမဲဆန္ဒပြသူတွေနဲ့အဒီကီယွန်ဝတ်ဆောင်နေအပြည့်ဝတ်ဆင်ထားကြတဲ့ရဲတပ်ဖွဲ့ဝင်တွေအကြားအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့အထက်ကိုသူတို့ကိုသူတို့အုတ်ကီပါစ်လို့ခေါ်တဲ့လူပြူစစ်သွေးကြွအုပ်စုတွေကတီကာအညီတွေဝတ်ဆင်ပြီးရိုင်ဖယ်တနတ်တွေပစ္စတိုတွေနဲ့ဝင်ရောက်လာတဲ့အတွက်အခြေအနေတွေဟာပုံမရှုပ်ထွေးလာခဲ့ပါတယ်။သူတို့အနေနဲ့အကြမ်းဖက်စူပူလူရဲသူတွေလက်ကနေဖာဂါဆင်မြို့ကစီးပွားရေးလုပ်ငန်းတွေကိုကာကွယ်ပေးဖို့ရောက်လာခြင်းဖြစ်ကြောင်းအစိုးရကိုဆန့်ကျင်တဲ့အဲ့ဒီတက်ကြွလှုပ်ရှားသူတွေကပြောပေမဲ့စင်လူးဝစ်ခရိုင်ရဲမှူးကြီးဂျွန်ဘဲလ်မားကတော့သူတို့အနေနဲ့အဲ့ဒီလိုလာဖို့မလိုအကြောင်းနဲ့သူတို့လာတာဟာအခြေအနေတွေကိုပုံမဆိုးဝါးစေတယ်လို့ပြောပါတယ်။